က္ခအစည်းအဝေးခင်ဗျာမကြသေးခင်ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့မြန်မာစစ်ကောင်စီကြီးကဲပူဂျုံမူရေးမြောင်နိုင်တို့ဗလာဒီဗော့စတော့မှာတွေ့ဆုံခဲ့ကြပါတယ်တစ်ဖက်ကတစ်ဖက်တော်တော်ချီကျူးကုန်တင်ပြီးတော့ပြောကြတယ်သူတို့သုံးသပ်သူတို့ရှောကဆူကြပါတယ်ဗမာခအစည်းအဝေးဘယ်လိုသုံးသပ်လို့ပါလဲဘလောက်အရေးကြီးပါလဲသူတင်တွေ့ဆုံ
Well it is an important meeting for both leadership of the military junta in Myanmar and for the regime in Russia Mr. Putin because
okay ဒီတွေ့ဆုံမှုမြန်မာစစ်ကောင်စီနဲ့ရုရှားပူတင်ဆိုရခေါင်းဆောင်တွေနှစ်ဖက်စလုံးတွေအရေးကြီးတဲ့တွေ့ဆုံမှုပါနိုင်ငံစလုံးဟာအထူးချမ်းမှုကမ္ဘာနိုင်ငံများစွာတို့ရဲ့ဝေဖန်မှုကဲ့ရဲ့ရှုတ်ချမှုတွေနဲ့ရင်ဆိုင်နေရတာဖြစ်တဲ့အတွက်သူတို့ဟာသဘောတဘာဝအရာဖြစ်စေသဘောပေါက်နားလည်မှုနဲ့ဖြစ်စေတယောက်ကိုတယောက်တွဲဖက်ပြီးအပြန်အလှန်ထောက်ခံအားပေးမှုရရှိဖို့မျှော်လင့်နေကြတာပါဆိုတော့ရုရှားအနေနဲ့သူတို့ဟာအထူးချမ်းမဟုတ်ဘူးဆိုတာပြသဖို့အတွက်နိုင်ငံအများပြားကလူတွေလာရောက်ပြီးပူတင်နဲ့ရှင်တွဲထိုင်နေတာကိုလိုချင်နေကြတာပါမြန်မာစစ်ကောင်စီကလည်းကမ္ဘာနိုင်ငံတွေပို့ပြီးသူတို့အပေါ်စိတ်ဝင်စားနဲ့ထောက်ခံပြဖို့လိုချင်နေတာဖြစ်ပါတယ်ဒါကြောင့်လဲအခုတွေ့ဆုံမှုဟာနိုင်ငံရေးနဲ့လူမှုအမြင်အတွက်နှစ်ဖက်စလုံးကလောက်ပြတဲ့အရေးကြီးတဲ့ကိစ္စတခုဖြစ်ပါတယ်။ဒါဟာရေရှည်ဘလောက်ထိရောက်မှုရှိမလဲဆိုတော့ကျွန်တော်တန်တရားဖြစ်ပါတယ်
။ဆိုတော့ဒီတွေ့ဆုံမှုကတကယ်နှစ်နှစ်ကာလရင်းနှီးမှုမဟုတ်ဘဲလက်တလောအစဉ်ပြေဖို့အတွက်ကိုယ့်အကျိုးအတွက်လုပ်တယ်ဆိုတဲ့သဘောတနည်းအားဖြင့်ပြောရင် marriage of convenience ဆိုတဲ့သဘောမျိုးလိုပဲပြောမှာပေါ့ဗျာနော
်။ Yes it is a mutual convenience and I can even say that when they meet in Vladivostok they talk I don't know what they were talking about but
ဟုတ်ပါတယ်ဒါ marriage of convenience ပါပဲသူတို့နှစ်ယောက်တွေ့ဆုံရမှာဘာတွေပြောကြရဲဆိုတာအသေးစိတ်ကိုကျွန်တော်မသိပေမဲ့သူတို့ပြောကြတဲ့အထက်ပါဝင်နေတဲ့အကြောင်းအရာတစ်ခုကတော့သူတို့တန်းပြီကထွက်ပြေးဖို့ကြုံလာရင်တယောက်စီတယောက်လာပြီးခုံလုံးမဲ့ကိစ္စတွေလည်းပါကောင်းပါမယ်လို့ထင်ပါတယ်ဒါကိုကျွန်တော်သိအလေးနဲ့ထားပြီးပြောနေတာမဟုတ်ပေမဲ့သူတို့အနေနဲ့ဒီလိုအခြေအနေမျိုးဖြစ်လာခဲ့ရင်ဆိုတာကိုတော့စဉ်းစားရမယ့်အချိန်လေးရောက်လာနိုင်ပါတယ
်နောက်မေ့ချင်တာတစ်ခုကတော့ရုရှားနဲ့တရုတ်ကိစ္စဖြစ်ပါတယ်ဒီနှစ်နိုင်ငံတို့ဟာအခုလောလောဆယ်မှာမြန်မာစစ်ကောင်စီနောက်ွယ်မှာအတူတူရပ်တည်နေကြတယ်လို့လူတွေကသတ်မှတ်ကြပါတယ်ဒါပေမဲ့သူတို့နှစ်နိုင်ငံရဲ့မြန်မာအရေးနဲ့ပတ်သက်တဲ့လက်တွဲမှုကဘလောက်ခိုင်ခိုင်မာမာရှိနိုင်ပါသလဲတကယ်တော့စီအေခိတုံးကဆိုဗီယက်ရုရှားဆိုရင်တရုတ်ကိုကမ္ဘာနိုင်ငံရေးဇက်ခုမှာသူနဲ့ဒန်းတူမဆက်ဆံခြင်းလို့တိုးစတာရင်းရိုးမပေးခြင်းလို့သူတို့လမ်းခွဲခဲ့ရတာရှိပါတယ်နောက်အရှအလဲပိုင်းမှာလည်းပဲနယ်မြေပြဿနာတွေရှိနေခဲ့တယ်ဆိုတော့သူတို့ရဲ့လက်တွဲမှုကဘလောက်ခိုင်မာနိုင်မယ်ထင်ပါလဲမြန်မာရဲ့နောက်ွယ်မှာလက်တွဲမှု
Yes definitely Russia and China have common interests in Myanmar and the one major interest they share is that
ရုရှားနဲ့တရုတ်နိုင်ငံတို့မှာမြန်မာနိုင်ငံမှာသူတို့ရဲ့အကျိုးအမြတ်တွေအတူတူရှိနေတာတော့သိကြပါတယ်တခုသောတူညီတဲ့မျှော်မှန်းချက်ကတော့မြန်မာနိုင်ငံမှာအနောက်နိုင်ငံတွေနဲ့ဒီမိုကရေစီလွှမ်းမိုးမှုတွေမရောက်လာစေပဲဖြစ်ပါတယ်ဒီကိစ္စမှာရုရှားနဲ့တရုတ်တို့မြန်မာနောက်ကအတူတူရှိကြပါတယ်။ဒါပေမဲ့ဒီလိုလက်တွဲရပ်တည်မှုဟာရှေ့ဆက်ပြီးအကန့်အသတ်နဲ့သာတွားနေပါလိမ့်မယ်။ဒီအတွက်အကြောင်းရင်းအများပြားလည်းရှိပါတယ်။တရုတ်ဟာကမ္ဘာရဲ့ဒီဘက်အချမ်းမှာအထင်ကြီးအင်အားကြီးနိုင်ငံအဖြစ်သူ့ကိုယ်သူမှတ်ယူထားတာပါ။မြန်မာနိုင်ငံအပေါ်မှာလည်းရုရှားထက်များစွာတာလွန်ပြီးလွှမ်းမိုးထားတဲ့နိုင်ငံဖြစ်ပါတယ်။ရုရှားကမြန်မာနိုင်ငံမှာဘာပဲလုပ်လို့တရုတ်မျက်နှာကိုအရင်ကြည့်ရမှာဖြစ်ပါတယ်။တရုတ်အနေနဲ့မြန်မာနိုင်ငံမှာသူလှုပ်ချင်တာလှုပ်ဖို့ရုရှားမျက်နှာကိုကြည့်နေစရာမလိုပါဘူးဆိုတော့မြန်မာအရေးအတွက်သူတို့နိုင်ငံပူးပေါင်းဆောင်ရွက်မှုမှာအကန့်အသတ်ရှိမှာဖြစ်ပြီးနိုင်ငံတကာအရေးလက်တွဲရမှာလည်းအကန့်အသတ်တွေရှိနေမှာပါသူတို့နိုင်ငံဟာစီးကာလာတုန်းကနိုင်ငံတကာမှာရန်သူတွေပြန်ပက်တွေဖြစ်ခဲ့ကြတယ်ဆိုတာမှတ်ပါတယ်အခုတော့သူတို့ကသူတို့မဟာဗျူဟာမဟာမိတ်တွေ strategic alliance လို့ပြောနေကြပါတယ်ဒါမှန်ပါတယ်သူတို့ကတယောက်ကိုတယောက်တိတသာမီကိုအားထားနေကြပါတယ်ယူကရိန်းစစ်ပွဲမှာတရုတ်ကရုရှားကိုပေါ်ပေါ်ထင်ထင်ထောက်ခံပါတယ်ဒါပေမဲ့တရုတ်ကသတိကြီးစွာထားပါတယ်လိုအပ်တာလည်းတော့မပေါ်ပါဘူးယူကရိန်းမှာရုရှားရဲ့စစ်တိုက်နေပုံကိုတရုတ်ကအပြည့်အဝသဘောမတူပါဘူးရုရှားရဲ့နျူကလ িয়ার အင်အားပြအနိုင်ကျင့်နေပုံကိုတရုတ်ကသဘောမချပါဘူးဆိုတော့နှစ်နိုင်ငံဆက်ဆက်ရေးမှာအကန့်အသတ်နဲ့ရှိနေတာပါ
ဆိုတော့မြန်မာအရေးမှာရောဒီရုရှားနဲ့တရုတ်နှစ်နိုင်ငံညီညွတ်မှုမှာဘယ်လိုအဖူးအထစ်တွေရှိနေနိုင်လဲဆိုတာလည်းနဲ့ရှင်းပြပါအောင်ခင်ဗျာ
Myanmar is another example where this collaboration will be limited it will only
မြန်မာနိုင်ငံဟာလည်းဒီရုရှားတရုတ်ဆက်ဆံရေးအကန့်အသတ်ရှိနေတယ်ဆိုတော့နောက်ထပ်နမူနာပြရုပ်တစ်ခုပါမြန်မာနိုင်ငံမှာဒီမိုကရေစီမဖြစ်ထွန်းမှုသူတို့လိုလားနေသမျှတော့သူတို့ကလက်တွဲနေကြပါလိမ့်မယ် ဒါပေမဲ့သူတို့ချင်းချင်းမှလည်းထူးခြားတဲ့မတူညီတဲ့ဦးစားပေးမှုတွေသိကြစီရှိနေပါတယ်ဒီလိုဦးစားပေးမှုကိစ္စတွေကိုမြန်မာနဲ့ရုရှားတီးသန့်မြန်မာနဲ့တရုတ်တီးသန့်စီလောက်ကန်ကျင်ညားပါတယ်သုံးနိုင်ငံစုပေါင်းပြီး trilateral မလုပ်ချင်ကြပါဘူးရုရှားတရုတ်နဲ့မြန်မာစစ်ကောင်စီသုံးဝင်ဆိုင်တွဲလုပ်ချင်တဲ့အရေးကြီးလို့ရဘာမှရှိလိမ့်မယ်လို့မထင်ပါဘူ
းသမ္မတပူတင်နဲ့တရုတ်တို့ဟာမဟာဗျူဟာမဟာမိတ်တွေ strategic alliance တွေလို့ဆိုတော့မြန်မာနိုင်ငံကိုတရုတ်ကသူတို့အတွက်မဟာဗျူဟာအရအချက်ချကြတဲ့နေရာဖြစ်တဲ့အိန္ဒိယသမုဒ္ဒရာကိုထွက်မဲ့ထွက်ပေါက်ဖြစ်တယ်လို့သူတို့သတ်မှတ်ထားတာဖြစ်ပါတယ်ဆိုတော့ဒီနေရာမှာရုရှားကဝင်လာတော့ရုရှားနဲ့တရုတ်ဟာမဟာဗျူဟာအရအကျိုးစီးပွားချင်းထိတိုက်တွေ့တယ်လို့မဆိုနိုင်ဘူးလားခင်ဗျာ
Yeah, I think they are strategic allies for sure. They are not military allies, I would say. I wouldn't call them military allies. There is no military treaty between the two. They are strategic allies.
သူတို့ကမဟာဗျူဟာဆိုင်ရာမဟာမိတ်တွေဖြစ်တယ်ဆိုတော့အသေးချာပဲလို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့သူတို့ကိုစီးရီးမဟာမိတ် military alliance လို့ကျွန်တော်မခေါ်ချင်ပါဘူး။သူတို့နိုင်ငံကြားမှာလည်းစီးရီးသဘောတူစာချုပ်တစုံတရာမရှိပါဘူး။မဟာဗျူဟာအရာကတော့အပြန်အလှန်ကူညီပြီးဩစာအချိန်ဝါကြီးမအောင်လုပ်မယ်။အနောက်နိုင်ငံတွေရဲ့ဖိအားကိုလက်တွဲရင်ဆိုင်မယ်ဆိုတဲ့သဘောမျိုးရှိနေပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲတနင်္ဂနွေနဲ့တနင်္ဂနွေရှင်းပြမှုလည်းရှိနေပါတယ်။အာရှလေပိုင်းမှာပြန်ဆိုင်နေကြပါတယ်တကယ်လို့အနောက်ဘက်နိုင်ငံတွေနဲ့ဆက်ဆံရေးပြဿနာတက်လို့အရှေ့ဘက်မှာပိုပြီးလှုပ်ရှားဖို့ရုရှားကလှုပ်လာမယ်ဆိုရင်တရုတ်နဲ့ပြန်ဆိုင်မှုကပိုပြီးပြင်းထန်လာနိုင်ပါတယ်လောလောဆယ်မှာတော့တရုတ်ညွန်ညင်စရာမဖြစ်အောင်ရုရှားကသတိထားလှုပ်ဆောင်နေပါတယ်အချုပ်ပြောရရင်မြန်မာအရေးမှာအကျိုးစီးပွားချင်းတူညီမှုရှိပါတယ်သူတို့တက်နိုင်ရင်မြန်မာမှာနျူကလ িয়ার ဆဲကိုတယ်ပေးနိုင်ပါတယ်ဒါပေမဲ့တရုတ်နဲ့ရုရှားနိုင်ငံကြားသူတို့လုပ်သမျှမှာအပြည့်အဝသဘောတူညီမှုရကြလိမ့်မယ်လို့ကျွန်တော်မထင်ပါဘူးတရုတ်ကသူ့ရဲ့ကိုယ်ပိုင်အကျိုးစီးပွားကိုဦးစားပေးကာကွယ်မှာပါရုရှားနဲ့ပူးပေါင်းဆောင်ရွက်မှုဟာတရားရဂိုင်တော့မဖြစ်နိုင်ပါဘူ
းတခါအရှိတောင်အရှာမှာလည်းပဲရုရှားဟာတချိန်ကသူ့ရဲ့ခြေကုပ်စခန်းဖြစ်ခဲ့တဲ့ဗီယက်နမ်ကိုအခုခါမှလက်တွဲဖြုတ်ခဲ့ပြီးဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံကိုအရှိတောင်အရှာမှာသူ့ရဲ့ခြေကုပ်စခန်းအသစ်ဖြစ်တိဆောက်လာနိုင်မယ်အလားအလာဟောမရှိဘူးလားခင်ဗျာရုရှားအနေနဲ့
They left Vietnam years ago, the Cameron Bay military base. So that was Putin's decision. And in some ways, I think it was a decision by the Russian government to do so because I think they probably believed that that was not in their interest or they couldn't afford it.
Russia need to go to Vietnam. Cameron Bay, Cameron Bay, they were going to be able to do it.အဲ့ဒါကပူတင်ရဲ့ဆုံးဖြတ်ချက်နဲ့လောက်တာပါတစ်ချိန်တည်းမှာပဲအဲ့ဒီစစ်ကန်ကသူတို့အတွက်အကျိုးမရှိတော့လို့ဓမ္မမဟုတ်ရင်လည်းသူတို့ငွေချေးမတက်နိုင်တော့လို့ဆွန့်လွတ်ခဲ့တာလည်းဖြစ်နိုင်ပါတယ်အခုလောလောဆယ်မှာတော့ရုရှားကသူ့ရဲ့အနီးကပ်အိန္ဒိယတချို့ကလွဲလို့သူတို့စစ်ကန်တိုးချဲ့ထားရှိနိုင်မယ့်အခြေအနေမျိုးမရှိပါဘူးသူ့ရဲ့ဒါရိုက်ဩစာလွှမ်းမိုးခံနယ်မြေဒါရိုက် sphere of influence နယ်မြေတွေဖြစ်တဲ့ယခင်ဆိုဗီယက်နိုင်ငံတွေကော့ကေးဆပ်ယူကရိန်းမော်ဒူဗာစတဲ့ဒေသတွေမှာလက်မလဲအောင်ဖြစ်နေပါတယ်။ဒါကြောင့်လဲသူကအရှိတောင်အရှမှာစစ်ကန်တိဆောက်နိုင်တဲ့အင်အားဓမ္မမဟုတ်ရင်လဲရီမန်းချက်တစုံတရာရှိမယ်လို့ကျွန်တော်မထင်ပါဘူး။ဒုတိယတစ်ချက်ကလည်းအရှိတောင်အရှဆိုတာတရုတ်ကသူ့ရဲ့ဩဇာလွှမ်းမိုးခံနေမည်လို့သတ်မှတ်ထားရဖြစ်လို့ရုရှားစစ်ကန်တွေထားရှိရေးကိစ္စကိုတင်းကြီးခံလိမ့်မယ်မဟုတ်ပါဘူး
။အခုမြန်မာနိုင်ငံမှာဖြစ်ပျက်နေတာကိုသုံးသပ်သူတို့ကပြောကြပါတယ်။ဒါဟာ proxy war ကိုယ်စည်းကတဆင်းတိုက်တဲ့စစ်ပွဲရဲ့စစ်မျက်နှာပြင်စစ်မြေပြင်ဖြစ်လာနိုင်တယ်လို့ပြောကြပါတယ်။အနောက်ဥစုကဒီမိုကရေစီအင်အားစုနောက်ကွယ်မှာရှိနေပြီးတရုတ်နဲ့ရုရှားတို့ကစစ်ကောင်စီရဲ့နောက်ကွယ်မှာရှိနေတယ်လို့ဆိုကြပါတယ်။ဒါပေမဲ့သုံးသပ်သူနောက်ပညာရှင်တွေကတော့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့တိုက်ပွဲတွေမှာလက်နက်ကိုကြည့်မယ်ဆိုရင်တကယ်တမ်း proxy war ဖြစ်နေတာကတရုတ်နဲ့ရုရှားအကြမ်းမှသာဖြစ်တယ်တိုင်းဒေသအင်အားစုတွေကတရုတ်လက်နက်ကင်ပြီးတိုက်နေကြတယ်စစ်ကောင်စီကရုရှားလက်နက်ကင်ပြီးတိုက်နေကြတယ်လို့ဆိုပါတယ်So ဒီကိစ္စမှာတော့ပမခအစီအစဉ်အနေနဲ့ဘယ်လိုသုံးသပ်လို့ပါလဲ
Yeah I don't know there's a proxy war between Russia and China in my mind just based on the weaponry that they are supplying I don't think Russia is really involved in domestic affairs
သူတို့လည်းနဲ့ထောက်ပံ့မှုတွေရှိရဆိုပေမဲ့ Russia နဲ့တရုတ်မြန်မာနိုင်ငံမှာ proxy war ဆင်နွှဲနေတယ်လို့တော့ကျွန်တော်မထင်ပါဘူးမြန်မာနိုင်ငံအရေးမှာတရုတ်ဝင်ဆွတ်တယ်လို့ရုရှားကမြန်မာနိုင်ငံပြည်ရင်းရေးမှာဝင်ရောက်ဆွတ်ဖက်နေတယ်လို့မထင်ပါဘူးမြန်မာပေါ်ရုရှားလွှမ်းမိုးမှုဟာအဓိကအားဖြင့်ကုတန်ရောင်းဝယ်ရေးနဲ့နိုင်ငံရေးတန်ခင်းတမန်ခင်းကိစ္စမှသာဖြစ်ပါတယ်မြန်မာနိုင်ငံအပေါ်မှာရုရှားကတရုတ်ကိုမရှင်းပါဘူးရှင်းနိုင်စရာအခြေအနေလည်းလုံးဝမရှိပါဘူး
Thank you very much, Professor.